တရုတ်မြန်မာနယ်စပ်မူဆယ်ခရိုင်ပန်ဆိုင်မြို့နယ်မှာမနေ့စက်တင်ဘာ19ရက်နေ့ကတရုတ်နိုင်ငံသားတချို့ဆယ်ရန်နေရာတွေတုံပြီးရေတူးတာကွန်ကရစ်ခြံစည်းရိုးကာယံဓာတ်တွေလှုပ်ဆောင်ခဲ့ပြီးမြန်မာနိုင်ငံရင်ဘက်ကတရုတ်နိုင်ငံပြည်ပရေးရာတာဝန်ရှိသူတွေစီကိုကန့်ကွက်လာပေးပို့ခဲ့တာကြောင့်ဒီကနေ့မနေ့ပိုင်းမှာတော့ခြံစည်းရိုးကာယံဓာတ်ကိုဖျက်သိမ်းသွားပါတယ်။နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော့ကိုဇော်ထက်ကတင်ပြပါမယ်။
ခြံစည်းရိုးကာယံတဲ့နေရာကတရုတ်မြန်မာနှစ်နိုင်ငံသတ်မှတ်ထားတဲ့နယ်စပ်စည်းမျဉ်းရဲ့အတွင်းဘက်ကိုမီတာ90လောက်ကျော်ပြီးဝင်ရောက်လာတာဖြစ်ပြီးတရုတ်ဘက်ခြံနယ်စပ်တက်လျှောက်မှာငါးမူးမြူလုပ်ငန်းရှိပြီးမြန်မာဘက်အခြံမှာတော့စပ်ပျိုးရေးလုပ်ငန်းနဲ့ဒုက္ခသည်စခန်းတွေလည်းရှိပါသေးတယ်။မြန်မာဘက်ကအုတ်ချုပ်ရီတောင်ရှိသူတွေကတန့်ကွက်လိုက်ပြီးဒီနေ့မနက်မှာတရုတ်ဘက်ကခြံစည်းရိုးကာယံနေရာကိုဖျက်သိမ်းလိုက်တာဖြစ်ပါသေးတယ်။ဒီလိုခြံစည်းရိုးကာယံနေရာနဲ့ပတ်သက်ပြီးအကြောင်းဆုံးကိုမသိရသေးဘူးလို့မိုးဆက်ခရိုင်ရဲ့အုတ်ချုပ်ရီမူဦးဆိုင်စိုးတန်းကအခုလိုပြောပါသေးတယ
်။ကျွန်တော်ထွက်မှန်းတာကတော့ဒီတကယ်အနာမိုင်ဖွဲ့ကတော့လုံးမယ်လို့တော့ယူဆပါဘူးကျွန်တော်ခံမှန်းတာပေါ့နော်ဒါတော့တိကျပြန်မှတိကျပါပေါ့ဒီမျိုးချင်းမှုတော့ကျွန်တော်တို့တွားပြီးတော့မှဟိုအဲ့ဒါလေးကိုမြင်ပြင်ချင်းနေတိချာလေးကိုတွားကြည့်ပြန်ကြည့်ထိုင်ပါတယ်နောက်သက်ဆိုင်ရာ GPS ကိုဘာလို့လဲတကယ်ကြော်သလားနည်းနည်းကြော်သလားတိကျလေးကိုကျွန်တော်တို့ပြန်တိုင်းခိုင်းပြီးတော့မှအော်ဖြစ်ပါတယ်ကျွန်တော်အနေနဲ့လည်းဟိုဘက်ကိုဒီဘက်ကြီးရိုးကန်းကွက်စွာကြီးပါပို့ထားတယ်အကုန်လုံးလောက်ထားတော့သူတို့ဘက်ကလည်းရက်တော့ရက်ဆိုင်သွားတာပေါ့နော်အကြောင်းရင်းကတော့တိကျတော့ကျွန်တော်တို့မသိနိုင်ဘူးကြာတမက်စီမှာလည်းအစီအစဉ်ကစားတော့ဖို့ကပြန်ရောက်မလာသေးလို့ပါကျွန်တော်အဲ့လောက်ပဲပြောလို့ရလို့ပါဗျာ
ပန်ဆိုင်မျိုးနယ်ကစိုင်ကောင်းကြီးတော်မှာဒေသခံ900ကျော်ရှိပြီးအရင်ကလည်းမကြာခဏဆိုသလိုတရုတ်ဒေသခံတွေနဲ့ရက်သက်မြေပန်ဆိုင်မှုပြဿနာတွေဖြစ်ပွားခဲ့ဘူးပါတယ်